Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ31ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမဲ့ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါရှင်။ခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်ပြည်ထောင်စုတွင်တိုက်ခတ်နေတဲ့ဟာဗီးမုံတိုင်းအပြော်လာပြီးမဲ့လို့အသက်အန္တရာယ်စိုးရိမ်ရတဲ့တဘာဝဘေးဒဏ်ဆက်ရှိနေဦးမယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ရခိုင်ဒေသအကြမ်းဖက်မှုတွေအပေါ်မြန်မာအစိုးရရဲ့ကင်ကြွယ်ပုံကိုနိုင်ငံအများစုကလက်ခံနေဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကဗီဒီယိုကိုပြောပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
အခုညနေပိုင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ဒေသတွေမှာအစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နှွေအိမ်စွန့်ခွာထွက်ပြေးသူတွေရဲ့နေရာထိုင်ခွင့်အခက်အခဲတွေ့နေရတဲ့အခြေအနေကိုအဲ့ဒီဒေသမှာသတင်းသွားယူနေတဲ့ကျမတို့ရဲ့သတင်းတောက်မျက်မြင်အတိုင်းပြောပြချက်နဲ့အတူမောင်တော်မြို့နယ်အလဲတန်ကျော်ကျေးရွာကလှေစီးပြီးတော့ထွက်ပြေးသူတွေရဲ့ပင်လယ်ပြင်မှာရင်ဆိုင်နေရတဲ့အခြေအနေကိုလည်းအခုလိုကြားကြရပါမယ်
။ဆုံးလေးစင်းထွက်သွားတဲ့နေရာမှာလေနေစင်းမောက်သွားတယ်။အဲ့ဒီစင်းမှာဆိုလို့ရှိရင်ဒီမိသားစုတကူရယ်ကနေပြီးတော့ငါရောလို့ဟိုဟာအသက်ဆုံးသွားတယ်နော်
ဘာမီစ်ရိုဟင်ဂျာအဆိုစီယေးရှင်း in Thailand အဖွဲ့ဥက္ကဋ္ဌရဲ့ပြောပြချက်နဲ့အတူနာဆင်ရမှာပါကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဟူးနေ့ကရခိုင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်လို့အရေးပေါ်တကပိတ်အစည်းအဝေးတရက်ကျင်းပခဲ့တာကိုလည်းပြောပြပေးပါဦးမယ်ရှင်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သင်ကြည့်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါမယ်ရှင်
အမေရိကန်ပြည်ထောင်စုတောင်ပိုင်းပင်လယ်ခွေကမ်းရိုးတန်းကနေထွက်ခွာနေပြီဖြစ်တဲ့ပူအဲမုန်တိုင်းဟာဗီကအာရော့လာပြီမယ်လို့ဒီသတင်းပါအတွင်တက်ဆက်ပြည်နယ်တောင်ပိုင်းနဲ့လူအီစီယားနာပြည်နယ်တွင်းကဒေသတချို့တို့မှာတော့အသက်အန္တရာယ်စိုးရိမ်စရာအခြေအနေထိဆက်ပြီးတော့ရေကြီးနေဦးမယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။မုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး30လောက်ရှိနေပြီလို့ပြောဆိုထားပြီးအသေးအပြောက်တိုးလာနိုင်တဲ့အပေါ်အာဏာပိုင်တွေစိုးရိမ်နေကြပါတယ်။ဟာရီကိန်းမုန်တိုင်းဟာဗီကြောင့်ပျက်စီးဆုံးရှုံးရမှုကဒေါ်လာတန်တောင်းနေချီရှိမယ်လို့ခန့်မှန်းထားပါတယ်။ဟျူစတန်မြို့ကနေတက်ဆက်အရှေ့ပိုင်းတစ်လျှောက်ရေကြီးမှုကနေထောင်ထဲချီတဲ့လူတွေကိုကယ်တင်ခဲ့ရပြီးဖြစ်တယ်လို့ဘေးလွတ်ရာကိုရွှေ့ပြောင်းပေးမဲ့စစ်တပ်နောက်ကူညီပေးမဲ့သူတွေကိုစောင့်စားနေကြသူတွေလည်းအများအပြားရှိနေသေးပါ။ရေဘေးဒုက္ခသည်တွေကိုယာယီအင်ယာရီနဲ့ဆန့်နေခါထောက်ပံ့နိုင်ဖို့ရဲရွာအတိုင်းဝိုင်းတွေဒေသခံတွေပြည်내နဲ့ပြည်ထောင်စုဌာနတွေကစူးစမ်းဆောင်ရွက်နေကြပါတယ်။ပြောင်စုရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနဖီမာကတော့ခလုံးရေးစခန်းတွေကလူတွေကိုဟိုတယ်တွေမှာနေထိုင်ခွင့်ဘောက်ချာတွေထုတ်ပေးတဲ့လုပ်ငန်းစဉ်ကိုစတင်ဆောင်ရွက်ပါတယ်။လမ်းတွေသွားလို့လာလို့ရတဲ့အခြေအနေမျိုးရှိတဲ့ဟျူစတန်ကရက်ွက်တချို့မှာတော့ဒေသခံတွေကသူတို့အိမ်တွေရဲ့အခြေအနေတွေကိုသွားကြည့်နေကြသူတွေလည်းရှိနေပါပြီရှင်
။မုတ်တုံမိုးရွာသွန်းမှုကြောင့်အိန္ဒိယနိုင်ငံတချို့ဒေသတွေမှာရေလွှမ်းမိုးမှုတွေဖြစ်ပေါ်နေပြီးတော့အဲ့ဒီရေကြီးမှုတွေကြောင့်တောင်အာရှဒေသမှာအခုနှစ်မုတ်တုံရာသီအတွင်းတည်ဆုံးသူဦးရေဟာ1100ကျော်သွားပြီဖြစ်ပါတယ်။မွန်မိုင်းမြို့မှာရက်အတန်ကြာမိုးအကြီးကျယ်ရွာသွန်းခဲ့တာကြောင့်မွန်မိုင်းမြို့ကအဆောင်အုံတစ်ခုပျို့ကျခဲ့ပြီးတော့အနည်းဆုံး2ယောက်သေဆုံးပြီး30လောက်ပိတ်မိနေခဲ့ပါတယ်။အဆောင်အုံအပျက်စီးတွေကြားကမှပိတ်မိနေတဲ့သူအများပြားကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့ပါတယ်။အဲ့ဒီအဆောင်အုံမှာမိသားစု6စုနေထိုင်ကြတာဖြစ်တယ်လို့အိန္ဒိယရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်။မုတ်တုံမိုးကျောင်းအိန္ဒိယနိုင်ငံရဲ့စီးပွားရေးမြို့တော်ဖြစ်တဲ့မွန်မိုင်းမြို့မှာအခုတစ်ပတ်တွင်ရေကြီးခဲ့ပြီးတောက်ကြနေမတိုင်ခင်အထိတော့မိုးအဆက်မပြတ်ရွာသွန်းနိုင်ခြင်းရှိတယ်လို့ပြောပါတယ်။ဂျွန်လာကစတင်ခဲ့တဲ့မုတ်တုံမိုးကြောင့်အိန္ဒိယနိုင်ငံရဲ့အိန္ဒိယနိုင်ငံတွေမှာလည်းရေလွန်းမှုမိုးရာတွေဖြစ်ပေါ်နေပြီးတော့လူသန်း40ကျော်ရေဘေးဒုက္ခတွေရင်ဆိုင်နေရပါတယ်။ပါကစ္စတန်နိုင်ငံကရာချီမြို့မှာလည်းဒီကနေ့မိုးအကြီးကျယ်ရွာသွန်းခဲ့ပြီးတော့လာမယ့်ရက်ပိုင်းတွေအတွင်းမှာပါကစ္စတန်နိုင်ငံတဝန်းမုန်တိုင်းရင်ဆိုင်ရနိုင်ပွဲရှိတယ်လို့ခန့်မှန်းနေကြပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နဲ့ဒီပေါ်နိုင်ငံတွေမှာလည်းရေကြီးတာတွေစိုးစိုးဝါးဝါးဖြစ်ပေါ်နေတာကြောင့်လူထောင်ပေါင်းများစွာသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့ပေတင်းတပ်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေတွန်းပြန်လှုပ်ဆောင်လာနေတဲ့အခြေအနေကိုဘယ်လိုတုံ့ပြန်မလဲဆိုတဲ့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်တို့ရဲ့ပြောဆိုချက်တွေကွဲပြားနေပါတယ်။တန်တမန်ရေးကအရေးကြီးတယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုနေပြီးသမ္မတကတော့ဆွေးနွေးမှုနဲ့အလုပ်ဖြစ်မှာမဟုတ်ဘူးဆိုတဲ့သဘောထားမျိုးပြောထားပါတယ်။အမေရိကန်အစိုးရအတွင်းသဘောထားမျိုးမျိုးရှိနေချိန်မှာကုလသမဂ္ဂရဲ့ရည်တည်ချက်ကတော့ပို့ပြီးတော့ရှင်းလင်းပြတ်သားမှုရှိပါတယ်။ကုလလုံခြုံရေးကောင်စီဘက်ကတော့မြောက်ကိုရီးယားရဲ့စီးပွားရေးအပေါ်မှာပို့ပြီးကန့်သတ်ချက်တွေချမှတ်ပြီးနိုင်ငံတွင်းငွေကြေးစည်းဝေးမှုကိုဖျက်တောက်ဖို့အတွက်နှီးလန့်ရှာနေတယ်လို့ကုလဆိုင်ရာဗီတိန်တန်အမတ်ကပြောပါတယ်။ မြောက်ကိုရီးယားဘက်ကတော့ဂျပန်နိုင်ငံပေါ်ကကြော်ပြီးဒုံးကျည်စံတက်ခဲ့တာကပြီးခဲ့တဲ့သတင်းဘက်ကလောက်ခဲ့တဲ့အမေရိကန်နဲ့တောင်ကိုရီးယားရဲ့ပူးရဲစီရဲ့လက်ချက်မှုတွေကိုတုံ့ပြန်လာလို့ပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့မင်းနေပုံထုံတွေကတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ကြတာမှာတော့မြောက်ကိုရီးယားဘက်ကလက်ရှိပြည်ပခါက
တွက် American စစ်တပ် ဘက်က ထိတန်း တာဝန် ရှိ သူ တို့ ကို ခံ သွား ဖို့ လုပ်နေပုံ ရတယ် လို့ ဗုဒ္ဓဟူးနေ့က ထုတ်ပြန် တဲ့ သတင်း တွေ မှာ ဖော်ပြ နေ ပါ တယ် American စစ်တပ် ရဲ့ Pacific စစ် ဌာန ချုပ် အကြီးအကဲ ရေတပ်ဗိုလ်ချုပ်ကြီး Harry Harris ကို Australia နိုင်ငံ ဆိုင်ရာ American တန်အမတ်ကြီး အဖြစ် ခံ ထားဖို့ စဉ်းစားနေတယ် လို့ အမည်မဖော်လိုတဲ့ တာဝန် ရှိ သူ 3 ကို ကိုးကား ပြီးတော့ Washington Post သတင်းစာကြီးက ဖော်ပြ ပါ တယ် Pacific ဒေသ စစ် ဌာန ချုပ် ရဲ့ ထိတန်း တပ်မှုကြီး ကို Australia နိုင်ငံ ဆိုင်ရာ American တန်မှကြီး ဖြစ် အမည်စင်း တင်သွင်းတာ တင်သွင်းဖို့ လုပ်နေတာကို ကြည်ကျင်း အဖြစ် American စစ်တပ်က ဗိုလ်ချုပ်ကြီး လို့ ထိတ်တန်း အရာရှိ တယောက်က Trump အစိုးရရဲ့ နောက်ထပ် ထိတ်တန်း ယာဒူး တနေရာကို ရလာနိုင်မွယ် ရှိနေတာ ဖြစ်ပါတယ် လက်ရှိ American စစ်တပ်ထဲမှာ တာဝန် ထမ်းဆောင်နေတဲ့ သူတွေနဲ့ ယာဒူးက နေ အငြင်းစား ယူသွားတဲ့ ဗိုလ်ချုပ်ကြီး တွေဟာ သမ္မတ Trump အစိုးရ အဖွဲ့ထဲမှာ ကာကွယ်ဝင်ကြီး မျိုးသား လုံခြုံရေး အချံပေး အိမ်မီတော် အရာရှိချုပ် စတာတွေ အဖြစ် တာဝန် ထမ်းဆောင်နေကြတာ ဖြစ်ပါတယ် သမ္မတ Trump ဘက်က သုံးဖြတ်ချက် တစ်စုံတရာ မချသေးပေမဲ့ Australia တာဝန် ရှိသူတွေဘက်ကတော့ ဗိုလ်ချုပ်ကြီး Harris ကို Australia နိုင်ငံ ဆိုင်ရာ American တန်အမတ်ကြီး ဖြစ် ခန့်အမှတ် ပေါ်မှာ ကျေနပ်မှု ရှိတယ် လို့ ပြောပါတယ် ခင်ဗျာ
ယူအေဗီကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19kHz 10963ညလိုင်းဒိုမီတာ19kHz 15965ညလိုင်းဒိုမီတာ25kHz 11969တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအေမြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ရခိုင်ရေးမြန်မာစိုးရရဲ့ကင်တွယ်ပုံကိုနိုင်ငံများစုကလက်ခံကြတယ်လို့ကုလဆိုင်ရာမြန်မာတပ်မတ်ကြီးကပြောဆိုပါတယ်။ရခိုင်ချမ်းဖတ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးဦးဟောက်တို့ဆွမ်းက VOA ကိုဖြေကြားတာမှာတော့မြန်မာတန်ကိုယ်စားလှယ်အဖွဲ့အနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမျက်နှာစာမှာတန်တမန်ရေးအရရှင်းလင်းပြောဆိုတာတွေလှုပ်ဆောင်နေပြီးအစိုးရကလက်ရှိလုပ်နေတာတွေအပေါ်နိုင်ငံအများစုကလက်ခံကြတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ရခိုင်ချမ်းဖတ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းမနေ့ဗုဒ္ဓဟူးနေ့ကအရေးပေါ်အစည်းအဝေးကျင်းပခဲ့တာပါ ဲ့အကျန်းဖက်တိုက်ခိုက်သူတွေကမြန်မာစစ်ရရဲ့ကင်းစခန်း30လောက်ကိုအလစ်ဝင်တိုက်ခဲ့တာပါဒီအကျန်းဖက်မှုတွေကြောင့်တေဆုံးသူကလည်းတရားကျော်ရှိသွားပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတင်းရှောင်လာသူကတရင်တစ်ပတ်အတွင်း 18,000 လောက်ရှိနေပြီလို့နိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုထားပါတယ်။မောင်နှောဒေတာတွင်းကဒေတာခံရခိုင်ပြည်သူတွေလည်းအကျန်းဖက်တိုက်ခိုက်မှုတွေကနေထွက်ပြေးတင်းရှောင်ခိုးလုံနေကြရပါတယ်ရှင်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတနင်္ဂနွေနေ့မှာစတင်မဲ့ထွန်းသက်စနိုင်ငံရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့တရုတ်နိုင်ငံကိုသွားရောက်မဲ့အချိန်ထဲမှာပဲဟီမွန်ဒါဒေသမှာတရုတ်နိုင်ငံနဲ့ဆယ်စုနှစ်ပေါင်းများစွာရှိလာခဲ့တဲ့နယ်စပ်ပြဿနာကိုပြေလည်အောင်ဖြေရှင်းနိုင်ခဲ့တဲ့အပေါ်အိန္ဒိယဆိုရအနေနဲ့ကြေညာမှုရခဲ့ပါတယ်။အိန္ဒိယတရုတ်နဲ့ဘူတန်နိုင်ငံကြားမှာတည်ရှိတဲ့ဟီမွန်ဒါကုန်းမြင့်ပေါ်မှာတည်ဆောက်မဲ့အငင်းပွားစရာကားလမ်းအစီအစဉ်ကိုအခုချိန်မှာတော့တရုတ်နိုင်ငံဘက်ကရပ်ဆိုင်းထားပုံရပါတယ်။တရုတ်ဘက်ကအဲ့လိုကားလမ်းတည်ဆောက်မဲ့အစီအစဉ်ကြောင့်တရုတ်နဲ့အိန္ဒိယနိုင်ငံကြားမှာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့တာပါတရုတ်နိုင်ငံကမြေတူးတဲ့ကားတွေနဲ့တခြားဆောက်လုပ်ရေးလုပ်ငန်းသုံးဆက်ရန်တရားကိရိယာတွေကိုပြန်ရုပ်သိမ်းအောင်အိန္ဒိယနိုင်ငံဘက်ကအခုခါမှလှုပ်ဆောင်နိုင်ခဲ့ပါတယ်တရုတ်ဆိုရအနေနဲ့ကတော့ဒီကိစ္စကိုရှောင်လွှဲဖြေဆိုသွားခဲ့ပြီးတော့တည်ဆောက်ရေးလုပ်ငန်းအစီအစဉ်တွေကိုလက်ရှိမြေပြင်အခြေအနေနဲ့အညီဆောင်ရွက်နိုင်ဖို့အတွက်ရာသီဥတုလိုမျိုးတခြားအချက်လက်တွေကိုလည်းထဲသွင်းစဉ်းစားသွားမှာဖြစ်တယ်ဆိုပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချူရင်းကပြောခဲ့ပါတယ်ခင်ဗျာ
ကမ္ဘာပေါ်ကစီးပွားရေးအကြီးအမားဆုံးဖွံ့ဖြိုးတိုးတက်လာနေတဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ BRICS ညီလာခံကိုလာမယ့်တနင်္ဂနွေနေ့မှာတရုတ်နိုင်ငံရှမန်းမြို့မှာကျင်းပမှာပါ BRICS ညီလာခံစတဲ့2009ခုနှစ်ကတည်းကဆိုရင်အဖွဲ့ဝင်၅နိုင်ငံတို့က New Development Bank ကိုသူတို့ကိုယ်ပိုင်တည်ထောင်ခဲ့ကြသလိုတရုတ်ဘက်ကလည်း One Belt One Road လို့ခေါ်တဲ့ကမ္ဘာလမ်းမကြီးတည်ဆောက်ရေးကိုစော်အော်ဆောင်ရွက်မှုတွေကိုစတင်ခဲ့တာပါဒါပေမဲ့လည်းလူရည်အများဆုံးတရုတ်နဲ့အိန္ဒိယနိုင်ငံတို့ကြား မကြာခဏဆိုသလိုပေါ်ပေါက်လာတဲ့အပြိုင်မှုကတော့ဗြိတိညီလာခံအတွက်အဖို့ထစ်တစ်ခုဖြစ်ပါတယ်တရုတ်နဲ့အိန္ဒိယကြားနေဆက်အငင်းပွားမှုကိုမကြာခင်ကဖြေရှင်းပြီးဖြစ်ပါတယ်ဒါပေမဲ့လည်းတိဘက်ဘာသာရေးခေါင်းဆောင်ကိုအိန္ဒိယကလက်ခံထားတဲ့အခြေအနေအိန္ဒိယသမုဒ္ဒရာတွင်တရုတ်ဘက်ကစီးရီးလေ့ကျင့်မှုနောက်တရုတ်ကပါကစ္စတန်နဲ့ပိုးပြီးနှိစက်လာချိန်မှာအိန္ဒိယအစိုးရဘက်ကအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးတက်လာတာတွေအတွက်တော့နှစ်နိုင်ငံကြားမှာတင်းမာမှုတွေရှိနေဆဲဖြစ်ပါတယ်ဖွံ့ဖြိုးရေးအခြေခံအဆောက်အုံတိုးတက်လာစေရေးရာသီဥတုဆန်ရမူဝါဒတွေမျှတမှုရှိရေးစတဲ့ကိစ္စရပ်တွေအပေါ်မှာ BRICS အဖွဲ့ဝင်နိုင်ငံတွေကြားသဘောတူထားကြပေမဲ့ကွဲပြားခြားနားမှုတွေကလည်းအများအပြားရှိနေဆဲဖြစ်ပါတယ်ရှင
်ဒီကြံမြောက်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားတွေတွားရောက်ခွင့်ကန့်သတ်ဖို့တရက်လို့ဒီကနေ့ကြာသပတေးနေ့မှာတော့မြောက်ကိုရီးယားနိုင်ငံတွင်းကနေအမေရိကန်နိုင်ငံသားတချို့ထွက်ခွာသွားကြပါတယ်မြောက်ကိုရီးယားမြို့တော်ပျုံယန်းကနေတရုတ်နိုင်ငံမြို့တော်ပေကျင်းကိုပြန်တမ်းတဲ့လေနဲ့လိုက်ပါခဲ့ကြတဲ့အမေရိကန်နိုင်ငံသားအနေငယ်တဲ့မှာလူသားချင်းစာနာထောက်ထားမှုဆန်ရအကူအညီပေးရေးလှူသားတွေလည်းပါရှိပါတယ်။အမေရိကန်နိုင်ငံသားတွေမြောက်ကိုရီးယားနိုင်ငံကိုသွားရောက်ခွင့်ကန့်သတ်မှုကမနေ့ပြန်စက်တင်ဘာ1ရက်နေ့မှာစတင်အကျိုးသက်ရောက်မှာဖြစ်ပါတယ်။ဒီတားမြစ်ချက်ထဲမှာတော့လူသားချင်းစာနာမှုဆန်ရအကူအညီပေးရေးလှူသားတွေသတင်းနောက်တွေတရားဝင်တာဝန်ထမ်းဆောင်နေတဲ့ကြက်ချီနီဝန်ထမ်းတွေနောက်နိုင်ငံအကျိုးစီးပွားအတွက်တွားရောက်မဲ့သူတွေလို့သတ်မှတ်ခံရသူတွေမှသူတွေကအပါကျန်တဲ့အမေရိကန်နိုင်ငံသားအားလုံးမြောက်ကိုရီးယားကိုတွားရောက်ခွင့်ပိတ်ပင်ထားပါတယ်ခင်ဗျာ
သာသာပြင်းနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့ကြတာပါရှင်အခုရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေကိုဆက်တိုက်နာဆင်ကြရပါမယ်ရှင်ရခိုင်မြောက်ပိုင်းဒေသမှာအစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးနေကြရတဲ့ရခိုင်ဒုက္ခသည်တွေဟာစာတင်ကြောင်းတချို့မှာကျဉ်းကျဉ်းကျပ်ကျပ်စုပြုံနေရပြီးနေထိုင်ရေးမှာအခက်အခဲရှိနေတယ်လို့ VOA သတင်းတောက်ကပြောပါတယ်မောင်တော်ဒေသနာမှာရှိတဲ့မွတ်စလင်ကျေးရွာကြီးဖြစ်တဲ့မြို့တကြီးရွာကတော့မိလောင်ပြင်းဖြစ်နေပြီးလူသူကင်းမဲ့နေတယ်လို့လည်းပြောပါရယ်။မောင်တော်ဒေသပြိပခအခြေအနေသတင်းယူဖို့အဲ့ဒီဒေသမှာရောက်နေတဲ့ကိုမိုးစောကိုကိုသားညိုကဆက်သွယ်မေးမြန်းထားပါရယ်ရှင်
။ကျွန်တော်ဒီကနေ့ရောက်ခဲ့တာကတော့အိကအကိုင်းကြီးရွာဖြစ်ပါလေ။အဲ့မှာဒီတုံးရက်နေ့ကယူရွာမှာဒီရှေ့တက်ခံအဲ့ဒီသာအဲ့တက်ခံရဲရွာလူတွေကအဲ့တိုင်းကြီးတက်ခံရွာကိုတင်းချောင်လာကြတယ်တင်းချောင်တော့အဲ့တက်ခံရွာမှာသူတို့ကိုသူတို့မိသားစုတွေကိုအဲ့မှာထားလာတယ်
မွတ်စလင်ကျေးရွာတွေကအခြေအနေပေါ့ဘာဖြစ်လို့ဆိုတော့အခုဆက်စင်ရေးတွေလည်းလုပ်နေတယ်နေမရှင်းလင်းရေးလည်းလုပ်နေတယ်ဆိုတော့မွတ်စလင်ကျေးရွာတွေမှာကောဒီဒေသခံမွတ်စလင်တွေရှိသေးရလား
အေးမောင်းတော်မျိုးနေထွက်ပေါ်လေဒီမြို့ကြီးစုရဲ့ရွာပေါ့အဲ့ရွာကတော့ရောင်ရောင်ကနေတွားရောင်ကြည့်ရှုနေကြည့်တော့မြေကြီးကကတော့လောလောဆယ်အကုန်လုံးကမီးလောင်ပြီးလို့ရှိနေမီးနေတော်များအကုန်လုံးကြည့်ဒီကြီးရွာထဲမှာမီးလောင်ထားတာကိုကြည့်ရတယ်လူနေတာမရှိဘူးအဲ့ဒီရွာကတော့အရင်ဆုံးကဆိုရင်ဒီမောင်းတော်ကြီးအခုတိတော့ဆက်တယ်ကျွန်တော်ကားလမ်းရဒီမောင်းတော်အထွက်မှောင်ရှိရဲ့ရွာပေါ့ဗျာသုံးမိုင်မီးမိုင်တော့ဟောရွာပဲအခုလောလောဆယ်လူနေတာလူနေတာတွေ့ရတော့ဘူးအဲ့အဲ့ဒီကြွားကတော့သူတို့အဖင်းဖြစ်သွားရင်ဒီဆက်နိုင်ရှိတာတော့အဲ့ဒီကြွားကနေတော့မှဒီမိုင်းနဲ့ဖွဲပြီးတိုက်ခိုက်တာတွေပါရှိတယ်။နောက်နေ့ဒီမှာလည်းလုံတွေးကားတွေတိုက်ခိုက်တာတွေရှိတယ်။အဲ့ဒီမှာနေနေရှင်းနေနေတာတွေလုပ်ကြရရှိတယ်ဆိုတော့မှသိရတယ်။
အဲ့တော့ကုမိုးစော်တို့အခုပို့တဲ့အခါမှာရောဟိုဟာဒီဟိုတလောက်ကဒီပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကတိုက်ခိုက်ခံရတဲ့ရဲကင်းစခန်းတွေပါတွေကတွေ့ခွင့်ရလား။ရောက်သေးလား
။ဟုတ်အဲ့ဒီနေရာတွေတော့ကျွန်တော်တို့ပို့ပို့ပေးပါဗျာလုံချုံရေးအခြေအနေကြောင့်ဆိုတော့ကျွန်တော်ဒီမှာကျွန်တော်တို့အဲ့ဒီနေရာကြီးရဲ့ရေးစားတဲ့ဘာတွေတိုက်ခိုက်တာတွေတော့ပို့ပေးပါမယ
်ဒုက္ခသည်တွေရဲ့အခြေအနေပေါ့နော်ကျွန်တော်ကိုမိုးစော်တို့တွားခွင့်ရတယ်ရခိုင်ဒုက္ခသည်တွေရဲ့အနေအထားသူတို့ရဲ့လူအပ်ချက်သူတို့ရဲ့အခြေအနေဘယ်လိုရှိပါလဲခင်ဗျာ
အဓိကတော့ဗျာကျွန်တော်တွေ့တဲ့မြင်ရတဲ့ဆိုကျွန်တော်မနေ့ကဆိုလို့ရှိရင်ရခိုင်ဒုက္ခသည်တွေကန်နေရောက်တယ်နောက်အစိမ့်ဘူးဘာသာဝင်တွေကိုထားရဲအစမ်းကြီးရောက်တယ်ရောက်တော့စာတင်ကန်နေတဲ့မှာဒီလိုမျိုးမိသားစုတွေလိုက်ကလေးတွေရောအားလုံးပြုပြုံပြီးနေရတဲ့အနေအထားမျိုးရှိတယ်။ကျောင်းဝင်းကျင်းထဲမှာပဲချက်ပြစ်သွားကြရတယ်။ချင်းလေးပါညာသာပဲဆိုပြီးတော့ဒီလိုတော့ပါနဲ့ပြန်ကြည့်ရမျိုးရှိတယ်။လူလုံးစင်မှာတော့ဒီလိုမျိုးလူမှုရေးသင်းခွဲတွေနဲ့ကိုယ်အားနာပိုင်းတွေကတော့စာရိတ်ခါကြီးထောက်ပံ့ကြတာရှိတယ်။ဒီတော့အရင်အဓိကပြဿနာကတော့လူတွေအများကြီးကအဲ့ဒီနေရာထဲမှာပေါ့လीထောင်လိုက်ကြည့်ရလူတွေအများကြီးက
ဒီနေရာတိုင်းခက်ချင်းချင်းတဲ့မှာပဲသူ့ပြုံနေရတဲ့နေရာမျိုးတွေရှိတယ်။ခုနကကိုမိုးစော်တို့မွတ်စလင်ကျေးရွာကိုတွားတဲ့ခါလုံခြုံရေးကတွားလို့မရဘူး။ဒါပေမဲ့ရွာသူကြီးတွေနဲ့တွေ့ကွင်းရတယ်ဆိုတော့မွတ်စလင်ရွာသူကြီးတွေကတော့ဒီတက်ခိုက်မှုတွေဖြစ်တာနဲ့သူတို့ရွာရဲ့အခြေအနေနဲ့ပတ်သက်လို့ဘာများထူးခြားပြောသေးလဲခင်ဗျာ။
โอเคအဲ့ဒီရောပေါ့မင်းကပြောတဲ့မွတ်စလင်ရွာသူကြီးကိုပြောပါဦးလေအဲ့လိုချိုးရင်မျိုးဆိုလို့ဆိုတော့ရွာကလူတွေကတော့အေးချမ်းချမ်းနေလို့တဲ့လူတွေဖြစ်တယ်အကျန်းတက်တိုက်ခိုက်မှုတွေကိုလည်းသူတို့အားမပေးဘူးအဲ့မောင်းကြီးပြောပါဦးလေမောင်းကြီးရွာလူတွေကအဲ့မျိုးအားပေးတဲ့အမျိုးမဟုတ်ဘူးအကျန်းတက်တမားတွေသူတို့ဝင်လာတဲ့လူတွေကိုလည်းသူတို့ကဖတ်ပြီးတော့မှဘာသာပိုင်းနဲ့ပတ်သက်ပြောင်းပ
အာနာပိုင်းတွေဘက်ကလည်းသူတို့ရွာရေးအဲဒီသွားရေးလာရေးဆက်လို့ခက်ခဲနေတဲ့အချိန်မှာဇူဝတ်တဲ့ဟာတွေကိုအာနာပိုင်းတွေဘက်ကအကြောင်းကြားဆိုလို့ရှိရင်အာနာပိုင်းတွေဘက်ကလုံခြုံရေးအစားတခြားဇူဝတ်တိုင်းလည်းအဆင်ပြေပါလာရှိပါတယ်ဆိုတော့သူကပြောပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဆူလွာကမော်နီရွာမှာတော့မွတ်စလင်ဒေသခံတွေသူတို့ရွာမှာပဲအေဂျင့်နေလို့ရတဲ့အခြေအနေရှိတယ်ပေါ့
โอเคကျွန်တော်မနေ့ကအဲအုပ်ချုပ်ရေးမှုရဲ့ပြောစကားရဆိုရင်ကျွန်တော်အဲ့လိုပဲစီစီရအောင်ကျွန်တော်တို့ကိုယ်ရဲ့အဲ့ကြောင်ကိုသွားရောက်ဝင်ရောက်ပြီးကြည့်ရှုရတဲ့အနေအထားတော့ရှိခဲ့ပါဦ
းဟုတ်ကဲ့ကိုမိုးစော်ရေးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
မောင်တော်ဒေတာကိုကိုတိုင်းသွားရောက်သတင်းယူနေတဲ့ VOE သတင်းတောက်ကိုမိုးစော်ကိုကိုသားညုံဦးဆက်သွဲမိမြန်ထားတာပါရှင်အခုလိုမျိုးရခိုင်ပြည်နယ်တွေကမတီးမငြိမ်ဖြစ်နေတဲ့အခြေအနေတွေကြောင့်မောင်တော်မြို့နယ်အလဲတန်းကျော်ကျေးရွာသားတွေဘင်္ဂလားနယ်စပ်ကိုလှေစီးထွက်ပြေးကြတာမှဒီနေ့ဩဂုတ်လမနေ့စောပိုင်းမှာလှေမှောက်လို့လူ20ထက်မနည်းသေဆုံးသွားတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်တွင်းမှာဩဂုတ်လ25ရက်နေ့ကစပြီးလေကြောင်တောင်ကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မှာတော့တပ်ဖြတ်မှုတွေပြစ်ခတ်မှုတွေမီးရှို့ဖျက်ဆီးမှုတွေဆက်တိုက်ဖြစ်လာပါတယ်ဒီအတွက်နှစ်ဖက်အတိုင်းဝိုင်းကလူလူတွေအားလုံးဟာစိုးရိမ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြတာတွေရခိုင်ပြည်နယ်အတွင်းကဖုန်းတော်ကြီးကျောင်းတွေကိုထွက်ပြေးခိုလုံကြတာတွေလည်းရှိနေတာပါဩဂုတ်လ31ရက်နေ့မနေ့2နာရီ3နာရီအချိန်မှာပဲအလဲတန်ကျော်ရွာကရွာသားတွေဟာထွက်ပြေးရင်းနဲ့ဘင်္ဂလားနယ်စပ်မှာလှေမောက်လို့လူသေဆုံးမှုတွေဖြစ်လာရကြောင်းဘာမစ်ရိုဟင်ဂျာအဆိုဆီယေးရှင်းဥ်သိုင်းလန်BRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကပြောပါတယ်
။တုံးလေးစင်းပြတ်သွားတဲ့နေရာမှာလေနစင်းမောက်သွားတယ်။အဲကစင်းမှာဆိုလို့ရှိရင်ဒီမီတာစုတကူရရနေပြီးတော့5ရောက်လောက်ဟိုအသက်ဆုံးသွားတယ်နော်။လေစင်းတလုံးမှာလူ20ကျော်လောက်အသက်ရှင်တယ်သူတို့ကေဆယ်လို့ရတယ်ပေါ့။အဲ့ဒါဖြစ်တာကရှင်မပြူကျွန်းအလေးတန်ကျော်ရဲ့ဟိုဘောမောင်တော်ရဲ့စင်ကျင်ပေါ့ပေါ့လေ။အဲ့တော့လူ20ကျော်လောက်ကိုသူတို့နေပြီးတော့ကေကင်းတယ်။လေစင်းနဲ့တယောက်ကိုအလောင်းတွေ့တယ်အဲ့ဒီမှာများတော့အရင်အမျိုးသမီးနဲ့ကလေးတွေပဲအမျိုးသမီးရှိရောလို့ဆုံးသွားတယ်ပြီးတော့ကလေးကိုရောလာမသိဆုံးသွားတယ်တန်တာရရောက်ကြလေးတွေပေါ့အလေးတင်ကြောက်တွက်တယ်လေးတွေပါ
ချို့လေးတွေကတော့ဘင်္ဂလားနယ်ကြားဆောင်တက်ကဖမ်းပြီးတော့ပြန်လွတ်တာမျိုးတွေလုပ်နေတယ်လို့လည်းဆိုပါတယ
်အဲ့ဒီညမှာလည်းနောက်တက်လေး3သိန်းလောက်ကနေပြီးတော့ပစ်စင်ကြတယ်ပေါ့လေအဲ့ဒီကတက်လာတဲ့ပစ်စင်ကြတယ်ကိုကြတော့သူတို့နေပတ်ဆောင်ခေါ်တဲ့အဲ့ဒီ BGT လာမသိဘင်္ဂလားခေါင်းလေးဘလို့ခေါ်လေးမသိသူတို့ဖန်လဲဖန်ပြီးတော့သူတို့ကပြန်ပို့ဖို့ကြိုးစားတယ်ဒါပေမဲ့သူတို့ငိုယူပြီးတော့ပြောတာကကျွန်တော်တို့ပြန်ပို့မယ်ဆက်ကျွန်တော်တို့ဟိုဘက်ရောက်သွားရင်ဟိုမှာအတင်းဆောင်နေတဲ့ဘမအခန့်ကျဲတဲ့မှာနေကြဆောင်နေရဆွံ့ရောက်လူတွေကကျွန်တော်တို့တက်ချင်မယ်အဲ့တော့ကျွန်တော်ပြန်မပို့နဲ့တက်ချင်ဒီမှာတက်လာရဲ့လူငိုယူပြီးတော့ပြောတော့သူတို့ထိကြကနာတော့ကုလုံကွင်းပဲလေ
အခုဆိုရင်နတ်မြစ်ကိုဖျက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာ 18,400 ခန့်ရှိနေပြီလို့လည်းကုလသမဂ္ဂဘက်ကခန့်မှန်းပြောဆိုထားပါတယ်။ဦးမောင်ကျော်နုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဤအမျိုးမျိုးနဲ့ထွက်ပြေးတိမ်းရှောင်လာတဲ့သူတွေဆက်ပြီးတော့တိုးလာနေကြောင်းပြောပြပါတယ်
။ရခိုင်ပြည်မောင်တော်မြောက်ပိုင်းကျတော့ရွာလွန်ကျူဘင်္ဂလားမှာလာပြီးတော့ကိုလွန်ဒါရရှိတယ်။အခုလူပေါင်း3000နီးပါးလို့ရှိပြီ။အားလုံးကိုကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်အလေးပင်ကျော်ကျတော့အဲ့ဒီဟိုဘက်ဒီတောင်ပေးဆုံးကြတော့ဗမာနေပြည်ရှိတော့ရေတက်ကရေတက်တွေရှိတော့လူတွေတွက်လို့မရဘူးဘင်္ဂလားဒေ့ရှ်ကိုလာရှင်ပြန်နဲ့လာလို့မရဘူးအဲ့တော့သူတို့ကတော့တောစစ်ဆောင်တဲ့ဝင်သွားတယ်ပေါ့ဗျာအင်းဒီဘာမီရှုကအားတော့ဒီတော့မျက်စိစိမှလူတွေလောင်စာပြစ်တာဆုံးသွားတာလည်းမြင်တယ်သူကလေးတွေပါတော့မှတော့ပေါ့ဗျာလေလီပြီးတော့တက်တာတွေပါတွေ့တဲ့အခါကျတော့လူတွေကယူအဆုံးပြီးတော့တွက်သွားတယ်လူတွေရှိတယ်ပေါ့ဗျာတောစစ်ဝင်တာနောက်ပြီးတော့ရရနေနဲ့တွက်လာတာအဲ့လိုပေါ့ပလေးတွေနောက်ပြီးတော့ဗလဲစစ်တပ်တွေရှိနေတော့ရှိနေတော့လူတွေရဲ့စစ်ပြီးတော့မတည့်ရဘူးတချို့လူတွေကြတော့အဲ့ဒီနေကြီးပေါ့ဗျာရခိုင်နဲ့ဟိုကဘင်္ဂလားဒေ့ရှ်မှာရှိတဲ့နေကြီးကိုဒီတိုင်းတည်းရေးတယ်မှာစကွန်စင်းပြီးတော့ အဲ့ဒီမှာရေကူးပြီးတော့လာလို့ရှိတယ
်ပြီးခဲ့တဲ့နှစ်တည်းကလေးကရခိုင်ပြည်နယ်ကကပီးတိတ်ဆောင်လာသူတွေဟာလီမောက်တိတ်ဆုံးမှုတွေရှိတယ်လို့ဒီနှစ်ထဲမှာတော့နှစ်ဖက်အတိုင်းဝိုင်းအတွင်းပဋိပက္ခတွေဖြစ်ပွားနေချိန်မှာလီမောက်ပြီးအများဆုံးတိတ်ဆုံးမှုဖြစ်လာတာပါမြန်မာအစိုးရဘက်ကတော့အစံဖက်တိုက်ခိုက်သူတွေကိုနှိမ်နှင်းမှုတွေလုပ်နေတဲ့အကြောင်းအစိုးရတည်းရဲ့လက်ချက်ကြောင့်တိတ်ဆုံးကြရသူများရှိတယ်ဆိုပြီးသတင်းစက်တိုက်ထုတ်ပြန်နေပါတယ်ဒါပေမဲ့နိုင်ငံတကာကတော့အစံဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးရခိုင်ပြည်နယ်အတွင်းမှာတော့ရာကနန်းရှိတဲ့အရက်သားတွေထိခိုက်သေးဆုံးမှုတွေအတွက်စိုးရိမ်ရတဲ့အကြောင်းသတင်းတွေလည်းထုတ်ပြန်နေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုကယ်တင်ဖို့ဆိုပြီးမနေ့ကတော့ယာနဲ့ချီရှိတဲ့မွတ်စလင်ဘာသာဝင်တွေဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံကိုဆန္ဒပြကြတာတွေလည်းဖြစ်လာပါတယ်မြန်မာပြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်တကားပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်အတွင်းကတင်းမာမှုတွေရော့ကျအောင်အဖြေရှာဖို့အတွက်ကုလသမဂ္ဂကတော့တိုက်တွန်းထားပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုလိုရခိုင်ပြည်နယ်မှာဖြစ်နေတဲ့တင်းမာမှုကိုရော့ကြအောင်လုပ်ပြီးရေရှည်အတွက်အဖြေရှာတဲ့နယ်လို့ကုလသမဂ္ဂဆိုင်ရာ UK နိုင်ငံတာဝန်ကြီးကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဟူးနေ့ကအရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပခဲ့ပြီးတဲ့နောက်တာဝန်အမတ်ကြီးကအခုလိုမျိုးသတင်းထုတ်တွေကိုပြောခဲ့တာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်အမတ်ကြီးကတော့မြန်မာတန်ကိုယ်စားလှယ်အဖွဲ့အနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာစာမျက်နှာမှာတန်တမန်ရေးအရာရှင်းလင်းပြောဆိုနေပြီးအစိုးရကလက်ရှိဆောင်ရွက်ချက်တွေကိုလည်းနိုင်ငံအများစုကလက်ခံကြတယ်လို့ VOA ကိုပြောပါတယ်။အပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးရေးပေါ်စည်းဝေးလုပ်ဖို့ပြည်ထောင်နိုင်ငံကအင်္ဂါနေ့မှာကမကဋ္ဌပြုတောင်းဆိုပြီးတဲ့နောက်ဗိုလ်ဒူးနေကျင်းပတဲ့လူငယ်ရေးကောင်စီတကပိတ်အစည်းအဝေးတွင်ဆွေးနွေးခဲ့ကြတာပါ။ဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်တူကိုတော့မသိရသေးပါဘူး။အစည်းအဝေးတယောက်တည်းထဲကကုလသမဂ္ဂဆိုင်ရာပြည်ထောင်စုတမန်ကြီး Matthew Rycroft ကအစည်းအဝေးပြီးမှသတင်းထုတ်တွေကိုအခုလိုပြောပါတယ
်။ Well as I said I think it's important that all of the parties de-escalate now to reduce tensions and look to the long term including through Kofi Annan's recommendations.
တက်ဆိုင်သူတွေအားလုံးအနေနဲ့တင်းမာမှုတွေရော့ကျအောင်လုပ်ပြီး Kofi Annan Commission ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်တာအပါအဝင်ရရှိအဖြေတွေကိုရှာတင်တယ်လို့ကျွန်တော်ထင်ပါတယ်
။ရခိုင်ပြည်ဘက်မှာစစ်တပ်ကလှုပ်ဆောင်နေတာတွေထွက်ပြေးတဲ့ဒုက္ခတွေကြီးများလာရဲဆိုတဲ့သတင်းတွေပေါ်အများအာရုံစိုက်မှုရအောင်လုပ်ချင်တဲ့အတွက်ဒီကိစ္စတွေနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီဘက်ကတုံ့ပြန်ဆောင်ရွက်နိုင်ဖို့အရေးပေါ်အစည်းအဝေးခေါ်တာဖြစ်တယ်လို့အင်္ဂါနေ့မှာတာဝန်ကြီး Rycroft ကပြောခဲ့ပါသေးတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တို့ဆိုကတော့လူမျိုးရေးကောင်စီမှာဘာတွေဆွေးနွေးကြပြီးဘယ်လိုထွက်လာမယ်ဆိုတာတရားဝင်မှတ်တမ်းတွေမရသေးလို့မသိရသေးဘူးလို့ VOA ကပြောပါတယ်။မြန်မာတန်ဖွဲ့တွေအနေနဲ့ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမှာတန်ငင်းတမန်ခင်အရာပြောဆိုရှင်းလင်းတာတွေပုံမှန်လို့လုပ်နေတယ်လို့ပြောပါတယ
်။အခုမြန်မာနိုင်ငံဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာရှိတဲ့အတွင်းဥပဒေပါဝင်ကျွန်တော်တို့ဒီကလသမဂ္ဂဌာနချုပ်မှာသက်ဆိုင်တဲ့ဌာနတွေလည်းကျွန်တော်တို့အချိန်နဲ့တပြေးညီပေါ့နော်ဖြစ်မှာချက်လက်တွေလည်းကျွန်တော်ပြပို့နေတယ်သူတို့ update လုပ်နေနောက်တစ်ခါဒီမှာရှိကြတဲ့ညွှန်းကောင်စီဖွဲ့ဝင်တွေရောတို့ဒီမှာရှိတဲ့ကျွန်တော်တို့အဖွဲ့ဝင်တွေအထူးသဖြင့်ကုလသမဂ္ဂဖွဲ့ဝင်ဒီ OIC ဖွဲ့ဝင်ခင်မင်းရင်းနှီးတဲ့နိုင်ငံတွေရောပေါ့လေကျွန်တော်တို့နဲ့အင်ဂျင်နီယာချင်းနိုင်ငံတွေစိတ်ဝင်စားတဲ့နိုင်ငံတွေနောက်အထူးသဖြင့်ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေစသဖြင့်ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကျွန်တော် update လုပ်ပေးနေပါတယ်ကျွန်တော်တို့ကလည်းအများအား update လုပ်ပေးနေတယ်အဲ့တော့တွေ့တဲ့အခါမှာလည်းပဲဟိုပြောတာရှိသလိုကျွန်တော်အချက်လက်တွေလည်းပဲဟိုပံ့ပိုးပြီးတော့လုပ်နေတဲ့အပိုင်းဖြည့်တွင်းနေတဲ့အပိုင်းတော့ရှိပါတယ်
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်းတော်ဒေသဘက်ကရဲကင်းစခန်းတွေကိုအကြမ်းဖက်တိုက်ခတ်ခံရပြီးတဲ့နောက်ပိုင်းတိုက်ခိုက်သူတွေကိုနှိမ်နှင်းဖို့လူမျိုးရင်းတပ်ဖွဲ့တွေကလှုပ်ဆောင်နေပြီးအခြေအနေကအခုထိမငြိမ်သက်သေးပါဘူး။ဒါကြောင့်လဲရခိုင်ရေးဟာနိုင်ငံတကာသတင်းတွေထဲမှာတကြောပြန်ပေါ်လာပြီးအခြေအနေပေါ်ဆိုးရိမ်နေအကြောင်းလဲနိုင်ငံတကာအစိုးရတွေကုလသမဂ္ဂလူ့အဖွဲ့အစည်းတွေကပြောထားကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်9000ကျော်ရှိနေပြီးသူတို့ကိုလုံခြုံစွာခိုးလုံခွင့်ပေးဖို့ကုလသမဂ္ဂတွင်မှုကြောင့်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်အနာဘိုင်တွေကိုပန်ချထားပါတယ်ဒုက္ခသည်တွေကိုလူလူလလလက်ခံဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါတယ်နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုအားလုံးကအပြေးဝလေးစားလိုက်နာဖို့လူ့ခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစိန်ကတိုက်တွန်းထားပါတယ်တန်မတ်ကြီးဦးဟောက်တို့ဆိုကတော့အစိုးရကလက်ရှိလုပ်နေတာကိုနိုင်ငံအများစုကသဘောပေါက်လက်ခံထားကြတယ်လို့ VOA ကပြောပါတယ
်အမှန်တမ်းပြောရလို့ရှိရင်တော့ကျွန်တော်တို့လုပ်နေတဲ့ဟာတော့နိုင်ငံအများစုကတော့လက်ခံတယ်သဘောလဲပေါက်တယ်ပေါ့နော်သဘောလဲပေါက်တယ်လက်ခံတယ်ဆိုတာကကျွန်တော်တို့လုပ်နေတဲ့အခုလမ်းစဉ်ကရှုပ်ထွေးနေနေလှတဲ့ဒီတခိုင်မစ္စလင်ကိစ္စကိုရေရှည်တည်တတ်မဲ့အဖြေရရှိဖို့အတွက်ကျွန်တော်တို့ကလုပ်နေတာဖြစ်တဲ့ခါကျတော့ဒီဟာကိုလည်းပဲကျွန်တော်တို့အခုရခိုင်ဟိုပါပေါ့ Champion Commission က စတန်ဒန်လိုကော်မရှင်ရဲ့ကျွန်တော် final report လည်းတင်ပြီးသွားပြီ။ကျွန်တော်တို့ကလည်းပြပြသားသားပြောထားတယ်ဒီ report မှာပေးထားတဲ့ recommendation တွေကိုကျွန်တော်တို့တက်နိုင်ဆုံးအချိန်တူဆုံးအချိန်ကာလမှာကျွန်တော်တို့ကအကောင့်တွေ progress ဆောင်ရွက်သွားမယ်။အဲကျွန်တော်တို့ကပြောထားတာပေါ့နော်။အဲ့တော့ကျွန်တော်တို့ပြောထားတဲ့ဟာကိုတော့အများစုကကျွန်တော်ထင်တယ်ဟိုလက်ခံတဲ့သဘောရှိတယ်။ဒါလည်းပဲအကောင်းဆုံးလမ်းစဉ်ဖြစ်တယ်ငင်းငင်းချမ်းချမ်းနဲ့ဒီပြဿနာကိုရှင်းရှင်းဖို့ဟာကျွန်တော်တို့အတွက်အကောင်းဆုံးလမ်းစဉ်ဖြစ်တယ်ဆိုတာကိုတော့သူတို့လည်းလက်ခံကြတယ်လို့ကျွန်တော်အဲ့လိုနားလည်သဘောပေါက်တယ်လေ
။အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာပြည်မဲ့ပြည်သူတွေတည်ကြည်ပျက်စီးမှုမရှိအောင်အတတ်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့အမျိုးသားလူမျိုးရေးအကြံပေးဦးတောင်းထွန်းကပြီးခဲ့တဲ့ဇပိုင်သတင်းစာရှင်းပွဲမှာပြောသွားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရေးပေါ်အစည်းအဝေးကို2005ခုနှစ်ကပထမဆုံးအကြိမ်ခေါ်ယူခဲ့ပြီးပြီး2009ခုနှစ်ရွှေဘော်ရုံဒေါ်လာရဲ့အပြီးမှာလည်းတစ်ကြိမ်အစည်းအဝေးလုပ်ဖူးပါတယ်ခင်ဗျာ
။ရခိုင်အရေးဘုရုနေကကုလသမဂ္ဂလူမျိုးရေးကောင်စီမှအရေးပေါ်တကပိတ်အစည်းအဝေးကျင်းပခဲ့တဲ့အချိန်လေးကိုကိုကျော်ကျော်တင်ပြပြခဲ့တာပါရှင
်။စခန်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ဂျမ်ဖက်ပရိပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။စခန်းပရိပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်စွန့်နေမြန်လူရဲတော်ရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမင်းမြန်လူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က2323822994လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook မှာဒီ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲဒီမှာ message ပို့ထားလို့လည်းရပါတယ်။ပါဝင်စွန့်နေမြန်ကြမဲ့တော်ရရှင်တွေကိုကြည့်ကြပါလေခင
်ဗျာ။လာမယ့်စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်စွန့်နေလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျွန်တော်တို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်မယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။အခုညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းပင်လယ်ခွေ့ကမ်းရိုးတန်းကနေထွက်ခွာနေပြီဖြစ်တဲ့အပူပန်းမုန်တိုင်းဟာဗီကအားလျော်လာပြီမယ်လို့ဒီသတင်းပါအတွင်းတက်ဆက်ပြည်နယ်တောင်ပိုင်းနဲ့လူးဝီစီယားနာပြည်နယ်တွင်းကဒေသတချို့တို့မှာတော့အသက်အန္တရာယ်ဆွေးရင်ရတဲ့အခြေအနေထိဆက်ပြီးရေကြီးနေအောင်မယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။မုန်တိုင်းထောက်သေးဆုံးသူအနည်းဆုံး30လောက်ရှိနေပြီလို့ပြောဆိုထားပြီးအသေးအပြောက်တိုးလာနိုင်တဲ့အပေါ်အာဏာပိုင်တို့စိုးရိမ်နေကြပါတယ်။ဟာရီကိန်းမုန်တိုင်းဟာဗီကြောင့်ပျက်စီးဆုံးရှုံးရမှုကလည်းဒေါ်လာသန်းတောင်းနေချီရှိမယ်လို့ခန့်မှန်းထားပါတယ်ရှင်။မုတ်တုံမှုရသွန်းနာကြောင့်အိန္ဒိယနိုင်ငံတချို့ဒေသတွေမှာရေလွှမ်းမိုးမှုတွေဖြစ်ပေါ်နေပြီးအဲ့ဒီရေကြီးမှုကြောင့်တောင်အာရှဒေသမှာအခုနှစ်မုတ်တုံရသည့်အတွင်းသေဆုံးသူဟာ1200ကျော်သွားပြီဖြစ်ပါတယ်။မွန်ဘိုင်းမြို့မှာရက်တန်းကြာမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်မွန်ဘိုင်းမြို့မှာအဆောက်အအုံတစ်ခုပြိုကျပြီးအနည်းဆုံး2ယောက်သေဆုံး30လောက်ပိတ်မိနေပါတယ်။အီရန်နိုင်ငံတယ်လီဖာမြို့နယ်နီနဲဘာပြည်နယ်တစ်ခုလုံးကအစ္စလာမ်ရဲ့အစွန်ရောက် IS ဖော်အောင်မြင်မှုရပြီလို့အီရတ်ဝန်ကြီးချုပ်ကကြေညာလိုက်ပါပြီ။နီနဲဘာပြည်နယ်တစ်ခုလုံးကိုအီရတ်တပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားပြီးအောင်မြင်မှုရပြီ။အပြည့်အဝပျော်ရွှင်ရပြီလို့ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကကြေညာချက်ထဲမှာပြောဆိုထားပါတယ်။ဆီးရီးယားနိုင်ငံရဲ့နေဆက်နောက် IS တို့အရင်ကအခိုင်အမာထိန်းချုပ်ထားခဲ့တဲ့မိုးဆူးမြို့နယ်ကီလိုမီတာ80လောက်အကွာကတယ်လီဖာမြို့ကိုဩဂုတ်လ20ရက်နေ့ကစလို့ထိုးစစ်တွေဆင်ခဲ့တာဖြစ်ပါတယ်ရှင်။
ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သွားရရှင်များနဲ့တကွမြန်မာပြည်သူဒေသအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.